မြန်မာစစ်တပ်ကိုရေးယူလာမဲ့လမ်းကြောင်းအလုံးနဲ့အချိန်မဆိုင်ပြတ်ပြတ်သားသားရေးယူဆောင်ရွက်ဖို့ကုလသမဂ္ဂထွေထွေညီလာခံအဖွဲ့ဝင်နိုင်ငံတွေကိုအရက်ပက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ကြပါတယ်။အမည်မဖော်ပြလိုတဲ့အဖွဲ့82ဖွဲ့အပေါင်းအဝေးမြန်မာနိုင်ငံဒေသတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း440ကကုလသမဂ္ဂထွေညီလာခံကိုအောက်တိုဘာလ18ရက်နေ့စွဲနဲ့ပေးပို့တဲ့အိတ်ဖွင့်ပေးစာမှာအခုလိုတောင်းဆိုလိုက်ကြတာပါ။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအပြည့်အစုံမှုအပြည့်ပြည့်ဆိုင်ရာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုတဲ့ကုလလူခွင့်ရေးမဟာမင်းကြီးရဲ့တောင်းဆိုချက်ကိုလည်းအရပ်အဖွဲ့စည်းတွေကတခဲနဲ့ထောက်ခံလိုက်ကြပါတယ်။နိုင်ငံတကာဥပဒေအောက်မှာမြန်မာစစ်တပ်ကိုတာဝန်ယူတာဝန်ခံခိုင်းတာမရှိဘူးဆိုရင်မြန်မာစစ်တပ်ဟာလူမျိုးသုံးသပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဆက်လက်ပြီးကျူးလွန်နေမှာဖြစ်တယ်လို့လည်းအိတ်ဖွင့်ပေးစာမှာပြောထားပါတယ်။လူကြိုင်းကောင်စီအမြန်မာနိုင်ငံဆုံးဖြတ်ချက်1699ကိုချမှတ်ခဲ့ပေမဲ့တနည်းလောက်ကြာတဲ့အထိဘာမှအကောင့်ထဲမပေါ်နိုင်ခဲ့တဲ့အတွက်စိတ်ပြက်မိတယ်လို့လည်းအရပ်ပဲဖွဲ့စည်းတွေကပြောပါတယ်။